ซีเรียနိုင်ငံအရှေ့တောင်ဖက်အစ်လစ်ပြည်နယ်တွင်အစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တဲရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေတာကြောင့်24နိုင်အတွင်းသေဆုံးသူ112ဦးထပ်မံရှိနေတယ်လို့ပရတင်အခြေစိုက်ဆီเรียလူအခွင့်ရေးလေလာဆောင်ကြည့်အဖွဲ့ SOHR ကမနေ့ကပြောပါတယ်ရုရှားတို့ကြောတော့နောက်ခံပေးထားတဲ့ဆီเรียအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေကအတိုက်ခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အစ်လစ်ပြည်နယ်အရှေ့တောင်ပိုင်းကရွာ10ခုထပ်မံကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကြက်အဲတွေအတော့ကိုဆူလာနိုင်တယ်လို့ SOHR အဖွဲ့ကသတိပေးထားပါတယ်မနေ့တောက်ကြနေကတိုက်ပွဲတွေဒီကနေ့မနေ့ပိုင်းအထိဆက်ဖြစ်နေတာမှာလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တဲ့အကြိမ်ကြီး460အထိရှိခဲ့တဲ့အတွက်ဆီးရီးယားအစိုးရတပ်ဖွဲ့တဲ့မဟာမိတ်ပြည်သူတပ်ဖွဲ့ဝင်42ဦးထက်မနေ့တိဆုံးခဲ့တယ်လို့အတိုက်ခံတွေနဲ့ကြီးရတိုက်ခိုက်ရေးသမားတွေဖက်ကတော့90ထက်မနေ့တိဆုံးခဲ့တယ်လို့လူအခွင့်ရေးအဖွဲ့ SOHR ကပြောပါတယ်တိုက်ပွဲတွေအချိန်မြင့်လာတဲ့ပြီးခဲ့တဲ့ဧပြီလကစပြီးတော့အရတား1318ဦးအပါဝင်တိဆုံးသူစုစုပေါင်း9100ကျော်သွားပြီလို့ SOHR အဖွဲ့ကပြောပါတယ်လူကြီးတုံးတန်းရှိတဲ့အစ်လစ်ပြည်နယ်ဟာဆီးရီးယားအစိုးရကိုတော်လှန်နေတဲ့အတိုက်ခံအုပ်စုတွေထိန်းချုပ်ထားတဲ့နောက်ဆုံးအမကန်နယ်မြေလည်းဖြစ်ပါတယ်။ရုရှားနဲ့ဆီးရီးယားအစိုးရကလည်းဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့အပြင်းထန်ကြိုးစားနေကြတာလည်းဖြစ်ပါတယ်။